မြန်မာနိုင်ငံရဲ့လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးမျှဝင့်ချက်တွေရှိနေတဲ့အကြောင်း Washington USIP American ငြိမ်းချမ်းရေး Institute ရုံးချုပ်မှမနေ့ကြာတာပြင်းနေက Peace and Conflict in Burma မြန်မာပြည်ငြိမ်းချမ်းရေးနဲ့ပဋိပက္ခဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့ဆွေးနွေးပွဲမှာတက်ရောက်လာတဲ့ကျွမ်းကျင်သူတွေနဲ့ပညာရှင်တွေကပြောကြပါရယ်ဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်ဆွေးနွေးခဲ့သူတို့နဲ့ VOA ကတီးတန့်တွေးဆမေးမြန်းထားတာတွေကိုမတ်အင်ဂျင်နဲ့ကဆက်လက်တင်ပြထားပါရယ်ရှင်
မြန်မာနိုင်ငံရဲ့လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအခက်အခဲတွေအများကြီးရှိနေပြီးအချိန်ယူလှုပ်ဆောင်သွားမှာဖြစ်ပေမဲ့ညှော်လင့်ချက်တွေတော့ရှိနေကြောင်းဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်ဆွေးနွေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ဟောင်းလည်းဖြစ် USIP ရဲ့အကြံပေးပုဂ္ဂိုလ် Derek Mitchell က VOA ကိုပြောပါတယ
် It's a complex process, very difficult process. It's not simply up to the government, it's up to a lot of factors relevant to
the military. တကယ်ကိုခက်ခဲတဲ့လုပ်ငန်းစဉ်တော့အစိုးရတခုတည်းကဆုံးဖြတ်လို့ရတာမျိုးမဟုတ်သလိုတခြားသက်ဆိုင်ရာအဖွဲ့အစည်းတွေစစ်တပ်တိုင်းရင်းသားလက်နက်အဖွဲ့တွေတိုင်းရင်းသားပြည်သူတွေအပေါ်မှာပဲမှီတည်နေတဲ့ကိစ္စလည်းမဟုတ်ပါဘူးရှင်းနာကစိုးရလူချင်းတို့လောက်ဒီနေ့အတွင်းမှာတိုးတက်မှုမရခဲ့ဘူးတိုးတက်မှုကိုမြန်မြန်ဆန်းဆန်းနောက်ဒီတမကအောင်မြင်စေခြင်းနဲ့ပြင်ပလူတွေစိတ်ပြတ်တာရှိခဲ့ပါတယ်ကျွန်တော်တို့စိတ်ရှည်ဖို့လိုပါတယ်ဒုတိယအချိန်ပြည်လုံးညီလာခံမှာတော့အခြေအနေတွေပိုကောင်းလာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ဒါအချိန်တော်ကြာဆက်သွားမယ်လုပ်ငန်းစဉ်တစ်ခုဖြစ်ပြီးကျွန်တော်အနေနဲ့အဖွဲ့အစည်းအားလုံးတက်ခဲ့မှုတွေရက်ဆက်ပြီးအရသာပြည်သူတွေကိုယ့်နေရက်ကိုပြန်ကြရင်ကိုယ့်ဘဝကိုတည်ဆောက်ခွင့်ရကြမယ်လို့မျှော်လင့်ပါတယ်ဒါအရေးကြီးဆုံးအချက်ပါဆက်ပြီးတော့တက်ခိုက်နေကြတာကတိုင်းပြည်အတွင်းကရောအပြင်ဘက်ကပါဘသူအတွက်မှမကောင်းပါဘူ
းလက်ရှိဒေါက်ဆန်းစုကြည်ဦးဆောင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအရင်စစ်ဆိုးရွားတွေလက်ထက်တုန်းကအခြေအနေတွေနဲ့မတူဘဲအားသာချက်တွေအများကြီးရှိနေကြောင်းကိုတော့အဓိကပါဝင်ဆွေးနွေးသူတုံးဖြစ်တဲ့မြမအစိုးရငြိမ်းချမ်းရေးကော်မရှင်အကြံပေးအဖွဲ့ခေါင်းဆောင်ဦးအောင်ကြည်ကအခုလို VOE ကိုပြောပါတယ
်ကျွန်တော်အမြင်ရတော့အခုလက်ရှိကျွန်တော်တို့သွားနေတဲ့လုံလောက်စင်ဟာအထက်သေးတွေအများကြီးရှိတယ်မှန်တယ်။ဒါပေမဲ့အဲ့ဒီဥစ္စာကကျွန်တော်တို့ကအတိတ်တုန်းကသမိုင်းကြောင်းမှာတော့ကျွန်တော်လှုပ်လာခဲ့တဲ့ငင်းငယ်ကြီးလုပ်ငန်းစဉ်တွေနဲ့နှိုင်းစာမယ်ဆိုရင်ကျွန်တော်တို့အားသာချက်တွေအများကြီးရှိတယ်။ကျွန်တော်တို့မှာအဲ့ဒီတုန်းကချိုးရင်းချက်တွေကိုဟုတ်လားပြန်ပြီးတော့နှိုင်းရှင်ကြည့်မယ်ဆိုရင်အခုမှကျွန်တော်တို့ရဲ့အခြေအနေကကောင်းတယ်။ဘာကြောင့်လဲဆိုတော့89ခုနှစ်တုန်းကဘာကြောင့် political dialogue မလုပ်နိုင်လဲလဲဆိုတဲ့အခါကျတော့အစိုးရရဲ့တရားဝင်မှုကမေးခွန်းထုတ်ပြန်လို့ရှိတယ်။နော် legitimacy ပေါ့နော်။အဲ့တော့ဒီမေးခွန်းထုတ်ပြန်ချက်အခုအချိန်ကျတော့အစိုးရကလည်းဘာပြောမလဲ။ legitimacy ပြည်တွင်းမှာပြည်ပမှာရောအကောင်းဆုံးရတဲ့အနေအထားဖြစ်တယ်။နောက်တစ်ခါ63လုံးကလို့လည်းပဲကျွန်တော်တို့ဟိုတင်းပေါ် high demand မဖြစ်ဘူး။တမ်မရဘက်ကလည်းဘာလဲကျော် federalism မို့တိုင်းတာတစ်ခုခုသူကလက်ခံတယ်။ဒိုင်နာဒီဘက်ကလည်းပဲခေါ်ထွက်ရေးတော့ဥစ္စာမတောင်းဆိုတော့ဘူးဆိုတဲ့ဥစ္စာကဒါတော်လေးဆွေးနွေးရတဲ့အလားအလာကောင်းတဲ့အနေအထားပေါ့နော်ဆွေးနွေးလို့ဖြစ်နိုင်တယ်ဆိုတဲ့အနေအထားပေါ့ဒီအိဗယ်နေရှိပါတယ်တမ်မရနဲ့ဟလာအစိုးရနဲ့ BB လဲလဲနဲ့ညီနိုင်နိုင်နဲ့ဒါလုပ်သွားမယ်ဆိုရင်နိုင်ငံတစ်ခုလုံးအနေနဲ့ကအားနည်းချက်ကမရှိဘဲနဲ့ဖြစ်သွားနိုင်တယ်ဒါကြောင့်မို့ကျွန်တော်တို့ကဆွေးနွေးညီတဲ့လုပ်ငန်းစဉ်တွေမှာညွန်လင်းချက်တွေများရှိတယ်လို့
တဖက်မှာလေမြန်မာတပ်မတော်နဲ့တိုင်းနာလက်နက်ကင်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာဟာ27ရာစုပင်လုံညီလာခံမှာအလုံးပါဝင်ရေးအဟံအတားဖြစ်စီတယ်လို့မြန်မာရေးဆွေးနွေးပွဲကိုတက်ရောက်လာတဲ့ကချင်အဖွဲ့အစည်း Shalom Foundation ရဲ့လက်ထောက်ညွှန်ကြားမှုဂျန်နန်လာတော့က VOE ကိုပြောပါတယ်
ဒီငင်းချမ်းကြီးဆွေးနွေးပွဲကိုလာဖို့ဆိုလို့ရှိရင်တိုက်ပွဲတွေဖြစ်နေတယ်ဆိုလို့ရှိရင်ဒါကအဟအတားများဖြစ်စေတယ်ပြီးလို့ရှိရင်ဒီသွားနေတဲ့ငင်းချမ်းလုပ်ငန်းစဉ်ဆွေးနွေးလုပ်ငန်းစဉ်ကိုလည်းယုံကြည်စိတ်ချမှုပြည့်ပြားစေတယ်ပေါ့နော်အဲ့ဒါကြောင့်နံပါတ်1အဆင့်ကတော့တိုက်ပွဲမဖြစ်နေဘူးတိုက်ပွဲရပ်နေဘူးကတော့အရေးကြီးပါတယ်
ဒီတော်တွင်မနေ့ကမြန်မာနိုင်ငံမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကကြားပြတ်အစည်းအဝေးခန်းစာထုတ်ပြန်ခဲ့ပြီးရခိုင်ပြည်နယ်မြောက်ပိုင်းလူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့အစိုးရကိုအကြံပြုထားတာနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကအပြုသဘောဆောင်ကြိုဆိုကြောင်းအမေရိကန်နိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးအောင်လင်းက VOE ကိုအခုလိုပြောပါတယ်
ကိုဖီအာနန်ဦးဆောင်တဲ့ဒီရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ရဲ့ကြားပြအစီရင်ခံစာထွက်ပါတယ်။ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့နိုင်ငံခြားရေးဝန်ကြီးဌာနအနေပြီးတော့ဒီဥစ္စာအပုသူ့ရဲ့အစီရင်ခံစာပေါ်ကြိုဆိုတဲ့အပြုသဘောဆောင်တဲ့အချက်လက်တွေပါတယ်ဆိုတဲ့ဟာတွေကိုထုတ်ပေါ်ထားတဲ့ဟာတွေရှိပါတယ်
။ဝါရှင်တန်မှာကျင်းပခဲ့တဲ့မြမအရေးဆွေးနွေးပွဲမှာ အဓိကဖြစ်မြန်မာနိုင်ငံတွင်းလူမှုရေးစီးပွားရေးနှင့်နိုင်ငံရေးအပြောင်းအလဲအပါအဝင်အကြမ်းဖက်ပဋိပက္ခတွေနှင့်နယ်စပ်ဒေသတွေမှာတိုင်းဒေသနဲ့နိုင်ငံဖွဲ့တွေနဲ့တင်းမာမှုတွေရှိနေတဲ့အခြေအနေတွေကို NLD အစိုးရအနေနဲ့ဘယ်လိုကင်တွယ်ဖြေရှင်းခဲ့သလဲဆိုတာသုံးသပ်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်။